နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တမရဦးမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးချင်းကိုစစ်ကောင်စီကထပ်မံရက်ရွှေ့ဆန်းလိုက်တယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေဒေါ်မင်းမင်းစိုးကသတင်းမီဒီယာတွေကိုဒီကနေ့ပြောပါတယ်တရားရုံးကသူတို့၃ဦးရဲ့အမှုကိုအောက်လ၁၀ရက်နဲ့၁၇ရက်နေ့တွေကိုအသီးသီးရက်ရွှေ့ဆန်းလိုက်ကြောင်းဗီဒီယိုကွန်ဖရင့်ကတစ်ဆင့်အကြောင်းကြားခဲ့တာလို့ဒေါ်မင်းမင်းစိုးကပြောပါတယ်သူတို့သုံးဦးရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာတလင်းလာနဲ့အင်္ဂါနေ့တွေမှာပုံမှန်ကြားနာဆစ်ဆဲနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာလက်တလောအရှိန်မြင့်ဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင့်အစိုးရရုံးတွေကိုပါပိတ်ထားရပြီးသူတို့ရဲ့အမှုကြားနာဆစ်ဆဲမှုတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကစပြီးရက်ရွှေ့ဆန်းခဲ့ပါတယ်။နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ၈ရက်နေ့အထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်သတ်မှတ်ထားပါတယ်။တောင်ဆန်းစုကြည်ဟာအခရီးလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်55အစိုးရလေးဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပုတ်ကုံတွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လုံဆော်မှုလှုပ်ဆောင်မှုဥပဒေပုံမှန်505ခါခွဲတို့အပြင်တပောင်းဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှု2ခုစုစုပေါင်းအမှု9မှုနဲ့တရားစွဲခံထားရတာဖြစ်ပါတယ်ခင်ဗျာ